ပြည်နေကနိုင်ငံမှာလွန်ခဲ့တဲ့သုံးနှစ်ကျော်ကလူပေါင်း260ကျော်သေဆုံးခဲ့ရတဲ့ IS တို့ရဲ့လှုံ့ဆော်မှုနဲ့ဘုံခွဲတိုက်ခိုက်ခဲ့သူတွေကိုဖော်ထုတ်အရေးယူဖို့နှေးတွင်းနေတဲ့ကိစ္စအပေါ်သမရနှုတ်ထွက်ရေးတုံးဆူဆန္ဒပြနေသူတွေကဝေဖန်ထောက်ပြလိုက်ကြပါတယ်။ဒါဟာစီးပွားရေးအကြတဲ့ကြောင့်ပြဿနာတက်နေတဲ့သီးလင်္ကာအစိုးရအတွက်ဖိအားပုံမူကြီးထွားလာစေပါတယ်။လွန်ခဲ့တဲ့သုံးနှစ် Easter တနင်္ဂနွေနေ့မှာခရစ်ယာန်ဘုရားကျောင်းသုံးခုကိုအစည်းအဝေးဘုံခွဲသမားတွေတပြိုင်နက်တည်းတိုက်ခိုက်ခဲ့ပြီးနောက်ဥပပေါင်းကြံစည်သူတွေကိုဖော်ထုတ်ပေးဖို့ဆန္ဒပြသမားတွေကတောင်းဆိုကြတာဖြစ်ပါတယ်။အဲဒီတိုက်ခိုက်မှုကကမ္ဘာလှည့်ခရီးသည်တွေတက်ခိုတဲ့ဟိုတယ်သုံးခုကိုလည်းပိတ်မှတ်ထားခဲ့တဲ့အတွက်နိုင်ငံပေါင်း14နိုင်ငံကခရီးသွား42ဦးလည်းဆေဆုံးခဲ့ရတာပါ။ထောင်နှင်းချီရဲ့ဆန္ဒပြသမားတွေဟာသမနာဂူရာပါယာရာဂျက်ပက္ဆာနှုတ်ထွက်ပေးဖို့ဆရာကြာဆန္ဒပြနေကြတာလည်းဖြစ်ပါတယ်။တနင်္ဂနွေနေ့ကဆန္ဒပြတဲ့အထက်မှာယူဆာဘုံခွဲမှုကြောင့်ဆေဆုံးခဲ့ရတဲ့ဆွေမျိုးတွေလည်းပါဝင်ခဲ့ပြီးတရားမျှတမှုရရှိဖို့အတွက်ငိုကြွေးနေကြရတာသုံးနှစ်ကြာခဲ့ပြီ။တိုက်ခိုက်မှုနောက်ွယ်မှာဘယ်သူတွေရှိသလဲဆိုတဲ့စာတမ်းတွေကိုကန်ဆောင်ခဲ့ကြပါရစေ။အဲဒီတိုက်ခိုက်မှုနဲ့ပတ်သက်လို့ဒေသတွင်းအစ္စလာမ်အစွန်းရောက်အစုနှစ်ခုနဲ့အဆက်အသွယ်ရှိတဲ့ဆိုတဲ့လူ20ကျော်ကိုသတိလင်္ကာအစိုးရကတရားစွဲဆိုခဲ့ပါရစေ။